ယူကရိန်းနဲ့ရုရှားနိုင်ငံတို့အကြားအပြစ်ခံရဆဲရေးအတွက်တူရကီနိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးမှုဟာတိုးတက်မှုတစ်စုံတစ်ရာမရဘဲပြီးဆုံးသွားတယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဗာကပြောကြားလိုက်ပါတယ်။ပြစ်ခံရဆဲရေးအတွက်ဆွေးနွေးခဲ့ကြပြီးမဲ့တိုးတက်မှုမရခဲ့ပါဘူးလို့တူရကီနိုင်ငံအန်တာလီယာမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရွန်နဲ့တွေ့ဆုံအပြီးယူကရိန်းနိုင်ငံသားရေးဝန်ကြီးကသတင်းထုတ်တွေကိုပြောပါတယ်။ဆွေးနွေးပွဲဟာခက်ခဲကြောင်းနဲ့ရုရှားဘက်ကဆွေးနွေးတဲ့အကြောင်းအရာတွေဟာအရင်ကတည်းကထူးခြားပြောင်းလဲမှုမရှိဘူးလို့လည်းယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဗာကဆွဆွဲပြောကြားလိုက်ပါတယ်။ယူကရိန်းဘက်ကလက်မြောက်အရှုံးပေးခဲ့ခြင်းမရှိသလိုနောက်မှလည်းအရှုံးပေးမှာမဟုတ်ဘူးလို့ဝန်ကြီးဒီမီထရိုကူလေဗာကပြောပါတယ်။ယူကရိန်းအရေးနဲ့ဆက်နွယ်ပြီးအနောက်အုပ်စုနိုင်ငံတွေနဲ့နျူကလ িয়ার စစ်ပွဲဖြစ်နိုင်တယ်လို့သတင်းထုတ်တွေကမေးလာမှာတော့နျူကလ িয়ার စစ်ဖြစ်မယ်လို့သူမထင်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကပြန်လည်ဖြေကြားခဲ့ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်တာသတင်းနှပတ်ကျော်ကြာလာပြီးအသက်ဆုံးရှုံးမှုတွေတနည်းတခြားများပြားလာနေသလိုယူကရိန်းကထွက်ပြေးရတဲ့ဒုက္ခတွေအရေးအတွက်နှစ်ပန်းကျော်လာနေချိန်မှာနှစ်ဖက်ပြည်လည်မှုတွေရရှိအတွက်တူရကီနိုင်ငံကကြားဝင်ပြီးတွေ့ဆုံဆွေးနွေးမှုကိုစီစဉ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။